ကချင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့မူရင်းဆေးဝါးသုံးဆဲမှုနဲ့ဆက်စပ်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့ American နိုင်ငံတကာဖွံ့ဖြိုးရေး Agency USAID ကဒေသခံအရက်ဖဲလူမှုအဖွဲ့အစည်းတွေရဲ့အကြံပေးချက်တွေကိုရယူပြီးတော့စီမံကိန်းရေးဆွဲဖို့ပြင်ဆင်နေပါတယ်။ American ဒေါ်လာ6သန်း300သောမြေဒီစီမံကိန်းဟာမူရင်းဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေရဲ့အကြံဉာဏ်တွေနဲ့လှုပ်ဆောင်မဲ့ပထမဆုံးစီစဉ်ဖြစ်တယ်လို့ USAID ကပြောပါတယ်။အကြောင်းဆိုကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကအမြင့်မြန်းတင်ပြထားပါတယ်ရှင်။
ဖွံ့ဖြိုးရေးစီမံကိန်းတွေအပါအဝင်မူရင်းဆေးဝါးတိုက်ဖြတ်ရေးနဲ့ဆိုင်တဲ့စီမံကိန်းတွေကိုပုံမှန်အားဖြင့် USAID American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကဦးဆောင်ပြုလုပ်လေရှိပေမဲ့ဒေသခံအရက်ဘတ်လူမှုအဖွဲ့အစည်းတွေကဦးဆောင်တဲ့ပုံစံနဲ့လှုပ်ဆောင်တာဟာဒါဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ပါတယ်။ American ဒေါ်လာ6သန်းအကုန်ကျခံမဲ့ဒီ5နှစ်စီမံကိန်းကိုကချင်ပြည်နယ်အတွင်းမှာပဲလှုပ်ဆောင်သွားမယ်လို့ USAID တာဝန်ရှိသူဒေါ်မင်းမြင့်သူက VOA ကိုပြောပါတယ်။ကချင်ပြည်နယ်ဟာမြန်မာနိုင်ငံအတွင်းမူရင်းဆေးဝါးသုံးဆဲမှုအဆိုးရွားဆုံးဒေသတစ်ခုဖြစ်တာကြောင့်ဒီစီမံကိန်းကိုဒီဒေသမှာစတင်တာလည်းဖြစ်ပါတယ်
။နိုဘမ၁ရက်နေ့မှာပေါ့နော်ဒီ USA ကနေပြီးတော့မှသူရဲ့ပထမဆုံးဒီဒေသခံတွေဦးဆောင်ပြီးတော့မှဖွင့်ပြေးလုပ်ငန်းတွေလုပ်နိုင်ဖို့အတွက်ဆိုပြီးတော့မှအဲ့ဒီ6လအဆိုပြုလာမခေါ်မလဲဆရာ concept note တွေကိုခေါ်တဲ့စာပေါ့နော်အဲ့ဒါကိုထုတ်ပြန်ထားပါတယ်အဓိကကတော့ဒီကချင်ပြည်မှာရှိတဲ့ဒီမူရင်းဆေးဝါးနဲ့ပတ်သက်ပြီးတော့မှရှင်းနေတဲ့ဒီဟိုပေါ့နောက်ဆက်တွဲပြဿနာတွေ၊ကျမရဲ့ပြဿနာတွေကိုရှင်းချဖို့အတွက်ပေါ့ဒါမဲ့ဒီစီမံကိန်းကပုံမှန်ဟို USA ကနေပြီးတော့လုပ်နေတာဟိုကျမတို့ကနေပြီးဦးဆောင်ပြီးတော့လုပ်တဲ့ဟာမျိုးမဟုတ်ပေမယ့်ဒေသခံတွေကနေပြီးတော့မှသူတို့ရှင်းနေတဲ့ပြဿနာတွေကိုသူတို့ဘယ်လိုဖြေရှင်းမလဲဆိုတဲ့အပေါ်မှာသူတို့တင်ကြလာတဲ့အပေါ်မှာကျမတို့ကနေပြီးတော့မှပံ့ပိုးကူညီကြောင်းပေးဖို့ပါဆရာ
မေလာတဲ့ကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲအဖြစ်ရလာပုံမူတည်ပြီးနိုဝင်ဘာ၁ရက်နေ့ကရှောက်လွှာတွေကိုခေါ်ယူခဲ့ရလို့ဒေါ်မင်းမင်းကျူကပြောပါတယ်အခုဒုတိယဆင့်အနေနဲ့မိုးရစေဝါတပ်ဖြတ်ရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေတဲ့အဖွဲ့အစည်းတွေရဲ့ပုံမူကျေပြန့်တဲ့အကြံဉာဏ်တွေရနိုင်ဖို့လာမယ့်နိုဝင်ဘာ15ရက်နေ့မှာအလုံးယုံဆွေးနွေးပွဲတစ်ခုထပ်မံပြုလုပ်သွားမယ်လို့ဆိုပါတယ်အစိုးရကကချင်ဒေသမှာမူရင်းဆေးဝါးကိစ္စကိုဖြေရှင်းဖို့ကြိုးစားနေပေမဲ့အစင်းရဲနွမ်းပါမှုနဲ့တရားဥပဒေစိုးမိုးမှုအားနည်းရာတွေကဒီပြဿနာကိုပိုပြီးဆိုးရွားလာနေရလို့ကချင်အရက်ဘတ်အဖွဲ့အစည်းတွေကပြောပါတယ်။ကချင်ဒေသမှာမူရင်းဆေးဝါးတပ်ဖြတ်ရေးအတွက်လူမှုအခြေဆိုင်မူရင်းဆေးဝါးတပ်ဖြတ်ရေးလုပ်နေတဲ့ပတ်ကြဆန်လို့အဖွဲ့တွေရှိနေပေမဲ့လည်းဒီကြပိုပြီးထိရောက်နိုင်ဖို့အစိုးရကပူးပေါင်းပါဝင်ဖို့လိုအပ်ပြီးဤဥပဒေအသစ်တွေကိုအမြန်ဆုံးကြာထမ်းပေးစီလိုကြောင်းပကြဆံအဖွဲ့ရဲ့ဖာကတ်မျိုးနဲ့အတွင်ရေးမှုဆရာဘရန်နန်ကပြောပါတယ်
ဒီလိုထုတ်တဲ့အစိုးရတာဝန်ရှိတယ်လည်းပေါင်းပြီးတော့ဒီအစိုးရကထုတ်ပြန်ထားတဲ့အဖွဲ့လက်ရှိပြည်ထောင်စုဥပဒေမှာဒီမြန်မာဆေးဝါးကိုတိုက်ချက်မဲ့ဤဥပဒေအစ်စ်တွေမြန်မာထွက်လာမယ်လို့တော့ယုံကြည်ပါတယ်အဲ့ဒါထွက်လာရင်တော့အရှင်းကြည့်တယ်လို့ယုံကြည်ပါလား
ဖာကတ်မျိုးနဲ့ဟာကမ္ဘာပေါ်မှာအဖို့တန်ကြောက်စိမ့်အများအများထွက်တဲ့နေရာဒေသဖြစ်တယ်လို့ကြောက်စိမ့်စီးပွားရေးကိုမှီပြီးအကျိုးမြတ်ရှာနေတဲ့မူရစီဝါရောင်းဝယ်တာကလည်းတခြားမျိုးနွယ်တွေထက်အများဆုံးဖြစ်နေပါဗျ။2019စက်တင်ဘာ24ရက်တုန်းကလည်းဖားကန့်မျိုးနယ်နတ်မော်ကြီးရွာကြောက်စိမ့်မြေစာပုံသားမှာမူရစီဝါရောင်းနေတဲ့သူ2ယောက်နဲ့သုံးဆွဲသူအယောက်400လောက်ကိုလူမှုအခြေပြုမူရစီဝါအဖွဲ့ပတ်ကြဆန်အဖွဲ့ကဖမ်းဆီးခဲ့ပြီးဒေသအာဏာပိုင်ကိုအပ်ခဲ့ပါဗျ။ဖားကန့်ဒေသမှာအချိန်ချင်းဖမ်းဆီးရရီလုပ်ခဲ့ပေမဲ့မူရစီဝါပြဿနာကပျောက်သွားတာမရှိပါဘူး။ကချင်ပြည်နယ်ရဲ့မူရစီဝါပြဿနာဟာတရားဥပဒေစိုးမိုးရေးအားနည်းမှုနဲ့အဓိကသက်ဆိုင်နေကြောင်းကချင်လူ့အခွင့်အရေးလှုပ်ရှားဆောင်ရွက်သူတဦးဖြစ်တဲ့ငိမ့်ညာရေးကွန်ရက်ကဒေါ်ခွန်ကြာကဖူယိုရီကိုပြောပါတယ်
။တနိုင်ငံလုံးကဒီအလုပ်လုပ်အပ်တဲ့လူအလုံးရဲ့သွားတဲ့နေရာဟာဖားကန့်လို့ဖြစ်နေတယ်။အဲ့နေရာမျိုးမှာတရားဥပဒေစိုးမိုးဖို့အင်တန်ချက်ပါတယ်။ဘာဖြစ်လို့လဲဆိုရင်တော့ရဲဝန်ထမ်းအင်အားပြုလို့ချိန်တော့ဒီတရားရုံးရှိနေဆိုတဲ့အင်အားပမာဏနဲ့အချက်ပေါ်မှာလူဦးရေကများနေတယ်။ဒီပတ်စံလိုတဲ့လူကများနေတယ
်။ကချင်ရပ်ဘတ်မိုးရစေဝါတက်ပြက်ရေးအဖွဲ့တွေကိုကချင်လူငယ်တွေဘာသာရေးအသင်းအဖွဲ့တွေအများပြားနဲ့စုဖွဲ့ထားပြီးမယ်။နောက်ပိုင်းအဖွဲ့အစည်းတွင်းမှာအားနည်းလာပြီးအချိန်ရောကြလာရလို့လည်းတချို့ကမြင်ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အကျဉ်းထောင်တွေကိုလေ့လာထားတဲ့အချက်အလက်တွေရဆိုရင်အကျဉ်းသားအများစုကမူရစေဝါကြောင့်ထောင်ချနေရသူကများပါတယ်။မူရစေဝါနဲ့စိတ်ကိုပြောင်းလဲစေသောစေဝါများဆိုင်ရာဥပဒေကို1993မှာပြဋ္ဌာန်းခဲ့ပေမယ့်အားနည်းချက်တွေရှိနေကြောင်းကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကဝေဖန်ခဲ့ပါတယ်။ဒါကြောင့်ဒီဥပဒေကိုအစဉ်အဆက်ပြောင်းလဲခဲ့ကြပြီးပြင်ဆင်ထားတဲ့ဥပဒေကို2018 February 14ရက်မှာအတည်ပြုလိုက်ပါတယ်။နီးဥပဒေကတော့1995ခုနှစ်မှာအတည်ပြုထားရဲ့နီးဥပဒေအတိုင်းပဲလက်ရှိမှာကျင့်သုံးနေစေဖြစ်ပါတယ်။